မြန်မာနိုင်ငံမှာကိုဗစ်တရလိုင်းတန်အတိုင်းငယ်ရောပါတက်လာတဲ့သဘောတူရပေမယ့်ကူးစက်သေဆုံးသူအရေအတွက်တိတိတတ်တာကြောကြသွားတဲ့ပုံမရှိသေးပါဘူး။နိုဝင်ဘာ20ရက်နေ့အတွင်းဓာတ်ခွဲနမူနာပေါင်း 25,398 ခုကိုစစ်ဆေးခဲ့တာမှာကူးစက်သူအရေအတွက် 1,902 ယောက်ရှိခဲ့ပြီးသေဆုံးသူက62ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုဗစ်တရလိုင်းကာလအတွင်းအမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့အရေအတွက်ထက်ပိုများနိုင်တယ်လို့ဂျမားရီသူသားတွေနဲ့ပရိုက်တာအကူအညီပေးသူတွေကခန့်မှန်းပါတယ်။အသက်အရွယ်ကြီးရင်းသူတွေကိုဒီလိုနိုင်ငံထုတ်ဆိုင်နိုဖမ်ကိုဗစ်ကာကွယ်ဆေးစစ်ကောင်စီကထိုးပေးနေပြီးဂျန်အသက်အရွယ်ပိုင်းခါတွေကိုစပြီးကာကွယ်ဆေးထိုးပေးနေပြီးဆိုတဲ့တရားဝင်သတင်းတော့မကြားရသေးပါဘူး။စက်တင်ဘာလ9ရက်နေ့ထိဆိုရင်ကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးပြီးသူ3,000နီးပါးရှိပြီးတစ်ကြိမ်ထိုးပြီးသူ 1,600 ရှိပြီးဖြစ်တာကြောင့်စုစုပေါင်းကာကွယ်ဆေးထိုးထားသူဦးရေ 0.6 နီးပါးရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းငွေကြေးတန်နိုင်သူတွေကတော့ဤလည်းအမျိုးမျိုးနဲ့ကာကွယ်ဆေးရှာပြီးထိုးနေကြတဲ့သတင်းတွေရထားပါတယ်။မြန်မာနိုင်ငံတရုတ်ကုမ္ပဏီများအတင်းကျုပ်ကသူတို့စီမှာဂျူတင်ဆင်းပေးထားသူတွေတအူးကိုကြံ့ဝင် 5,000 နှုန်းနဲ့ဆိုင်နိုဖမ်ကာကွယ်ဆေးထိုးပေးနေပါတယ်။ပိုလီကဆေးရုံစည်းကမ်းတွေကိုကိုဗစ်ကာကွယ်ဆေးတင်သွင်းခွင့်နဲ့အခကြေးငွေယူပြီးထိုးပေးခွင့်ပြုထားတယ်ဆိုတဲ့သတင်းတွေကြားထားရပေမယ့်အခုချိန်ထိတော့ဘယ်ပုဂ္ဂလိကဆေးရုံစည်းကမ်းမှာကိုဗစ်ကာကွယ်ဆေးတကယ်တမ်းထိုးပေးနေပြီဆိုတာမတားရသေးပါဘူးခင်ဗျာ။